အမေရိကန်တပ်ဖွဲ့တွေနဲ့အင်္ဂလိပ်တပ်ဖွဲ့တွေပူးပေါင်းပြီးအီရန်နိုင်ငံအနောက်ပိုင်းအန်ဘာတဲကန္တရာထဲမှာရှိတဲ့ IS Islamic စစ်သွေးကြောင့်လို့ယူဆရသူတွေကိုတိုက်ခတ်ရမှာ15ဦးသေဆုံးပြီးအမေရိကန်တပ်ဖွဲ့ဝင်9ဦးဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့တော့ထုတ်ပေါ်ပြောဆိုပါတယ်။ကြာသာပတင်းလေးကဝင်ရောက်စီးနေတိုက်ခတ်ခဲ့တာဖြစ်ပြီးစစ်သွေးကြောင့်ခိုးအောင်နေတဲ့အဆောင်ဦးတွေကို၄ချောင်းကလည်းတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။သေဆုံးသူတွေထဲမှာအရေးပါတဲ့ ISIS ခေါင်းဆောင်တွေလည်းပါဝင်တယ်လို့အီရတ်စစ်တပ်ကထုတ်ပြန်ပါတယ်။ကြေညာချက်မှာဖော်ပြထားပါတယ်။ဒီစစ်စင်ရေးဟာ ISIS ခေါင်းဆောင်တွေကိုအဓိကပြစ်မှတ်ထားတာဖြစ်ပြီးဒေတာရင်းအမေရိကန်နဲ့မဟာမိတ်တွေအပါအဝင်အမေရိကန်နိုင်ငံသားတွေနဲ့ဒေတာအတွင်းပြည်သူတွေကိုတိုက်ခိုက်တာတွေမလုံနိုင်အောင်ယူရတာဖြစ်တယ်လို့အမေရိကန်စစ်တပ်ကထုတ်ပြန်ပါတယ်။သူတို့ရဲ့စခန်းတောက်တွေလက်နက်ခဲယမ်းတွေနဲ့ထောက်ပို့ပစ္စည်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့အီရတ်စစ်တပ်ကတော့ထုတ်ပြန်ထားပါတယ်။